မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲဘာအားနဲ့ချက်တွေရှိနေတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဘူးရဲ့ပိုင်းရွေးကောက်ပွဲနဲ့ပတ်သက်ပြီးလူပြောအများဆုံးဝေဖန်မှုအများဆုံးကိစ္စတစ်ခုကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲများကျင်းပခြင်းမပြုမိနယ်မြေများစီးရင်ထုတ်ပြန်ကြေညာလိုက်တဲ့ကိစ္စပါပဲ။အရင်2015အထွေထွေရွေးကောက်ပွဲတုန်းကထက်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေ၊ကျေးရွာအုပ်စုတွေပိုပြီးများလာတဲ့ကိစ္စအစိုးရနဲ့အဆင်မပြေတဲ့အတိုက်ခံပါတီလိုလိုဖြစ်နေတဲ့ရခိုင်မျိုးသားပါတီ ANP 2015တုန်းကအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်6ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့ကိစ္စရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာလိုက်တဲ့မြို့နယ်ကြီးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားတာလည်းမရှိတည်ငြိမ်နေတယ်လို့ဆိုတဲ့ကိစ္စစတဲ့အကြောင်းအရာအမျိုးမျိုးကြောင့်မကြည်မနက်ဖြစ်ဝေဖန်မှုများကြတာဖြစ်ပါတယ်။နိုင်ငံရေးသမားတွေအပါအဝင်တချို့လူတွေကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုလိုက်ပြီးအခြားတိုင်းသားပါတီတွေကိုနှိမ့်ကွတာဖြစ်တယ်ဆိုသည့်အထိစွပ်စွဲတာတွေ့ကြရပါတယ်။ရွေးကောက်ပွဲကျင်းပနိုင်ရင်မပြုတ်မဲ့နေမြေများစီးရင်ဘလောက်များနေသလဲရွေးကောက်ပွဲဟာဘလို့အပြစ်အနာစာတွေရှိနေသလဲဝေဖန်သူတွေရဲ့ဆွဆွဲချက်တွေကရောမှန်ကန်မှုရှိပါရဲ့လားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီပြဿနာတွေအကြောင်းလေ့လာကြည့်ကြရအောင်ပါ
အားလုံးပါဝင်ရှင်းပြကြတဲ့ပထမဦးဆုံးရွေးကောက်ပွဲလို့ခေါ်ရမယ့်2015တုန်းကမြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပတာ9မြို့နယ်တစ်စိတ်တစ်ပိုင်းမကျင်းပတာ32မြို့နယ်တွေကကျေးရွာအုပ်စု453ရွာပါဝင်ခဲ့ပါတယ်။အခု2020ပြည်မှာတော့မြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပနိုင်တာ15မြို့နယ်၊တစ်စိတ်တစ်ပိုင်းမကျင်းပနိုင်တာ42မြို့နယ်တွေကရက်ွက်နဲ့ကျေးရွာအုပ်စု981စုပါဝင်ပါတယ်။အသေးစိတ်ပြောရရင်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာရော့ကျသွားပြီးပဲခူးနဲ့မွန်ပြည်နယ်မှာတော့2015အတိုင်းလောက်ပဲဖြစ်တာတွေ့ရပါတယ်။ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာပုံများလာတာကတော့ရခိုင်နဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။ဒီကြေညာချက်ကြောင့်အဓိကအထိနာသွားရတာကတော့ရခိုင်မျိုးသားပါတီ ANP ပါ။ကြေညာချက်အရရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပမဲ့မဲဆန္ဒနယ်မြေတွေအဖြစ်ပြည်သူ့လွှတ်တော်9နေရာ၊အမျိုးသားလွှတ်တော်10နေရာနဲ့ပြည်နယ်လွှတ်တော်အတွက်18နေရာစုစုပေါင်း35နေရာပါသွားပါတယ်။အဲ့ဒီနေရာတွေမှာ2015တုန်းက ANP ဟာပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်9နေရာနဲ့ပြည်နယ်လွှတ်တော်အတွက်16နေရာစုစုပေါင်း32နေရာတောင်အနိုင်ရထားခဲ့တာပါရှမ်းပြည်နယ်မှာတော့မိုင်းကင်မြို့နယ်ဟာတိုက်ပွဲလည်းမဖြစ်တည်ငြိမ်မှုလည်းရှိတဲ့နေရာဆိုပြီး2015တုန်းကအနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဇောရကတက်ပါတယ
်ရွေးကောက်ပွဲကျင်းပခြင်းမပြုမြဲနယ်မြေတွေစီးရင်ဘလူသတ်မှတ်တယ်ဘသူတွေစီကသဘောထားတောင်းခံတာနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒင်းစာရှင်းလင်းပွဲမှာရှင်းခဲ့ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်အဲ့ဒီနယ်မြေစစ်ပွဲတွေတိုက်ပွဲတွေဖြစ်မနေရဘူးမတီးမငြိမ်ဖြစ်မနေရဘူးဆိုတာကတော့ရှင်းပါတယ်ဒါတွေမကအဲ့ဒီနေရာမှာအုတ်ချုပ်ရေးပိုင်းဆိုင်ရာတရားဥပဒေစိုးမိုးရေးကောင်းကောင်းလုံနိုင်ရဲ့လားဆိုတာမျိုးလိုပါတယ်ရွေးကောက်ပွဲကျင်းပမှာဖြစ်လို့ရွေးကောက်ပွဲကျင်းပမဲ့ကော်မရှင်အဖွဲ့ဝင်တွေမဲယုံတာဝန်ယူမဲ့လူတွေအုပ်ချုပ်ရေးပိုင်းဆိုင်ရာတွေသွားရောက်တာဝန်ယူလို့ရဖို့လိုပါတယ်ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေပြိုင်ဆိုင်ကြမဲ့ပွဲဖြစ်တာကြောင့်အဲ့ဒီနိုင်ငံရေးပါတီဝင်တွေအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေလွတ်လွတ်လပ်လပ်သွားလာလို့ရသလားမဲဆွယ်စည်းရုံးလို့ရသလားရွေးကောက်ပွဲကျင်းပချိန်မှာလွတ်လွတ်လပ်လပ်ဝင်ပြီးလေးလာစောင့်ကြည့်လို့ရသလားဆိုတဲ့အခြေအနေကောင်းရှိဖို့လိုပါတယ်ဒါတွေမကမဲပေးကြမှာကတိုင်းသားပြည်သူလူထုဖြစ်တာကြောင့်သူတို့ကိုဘယ်လက်နက်ကင်အဖွဲ့အစည်းတွေကချင်းချောက်မှုရှိနေသလဲဖိအားပေးပြီးပါတီတစ်ခုခုကိုမဲပေးအောင်စေခိုင်းတာမျိုးရှိနေသလားပါတီတစ်ခုခုကိုမဲမပေးဖို့ချင်းချောက်တာမျိုးရှိနေသလားဆန်းစစ်ပြီးလွတ်လွတ်လပ်လပ်အကြောက်လန့်ကင်းကင်းမဲပေးနိုင်ဖို့လိုအပ်ပါလိမ့်မယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအချက်တွေသိနိုင်ဖို့အတွက်အစိုးရဖွဲ့ရုံးဝင်ကြီးဌာနကာကွယ်ရေးပြည်ထောင်ရေးဝင်ကြီးဌာနတွေစီကနေသဘောထားမှတ်ချက်တောင်းနေအောက်ခြေကော်မရှင်အစစ်အစစ်ကိုလည်းသဘောထားတောင်းနေလို့ဆိုပါရယ်အဲ့ဒီသဘောထားမှတ်ချက်တွေအပေါ်ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တာလို့ပြောပါရယ်အဲ့ဒီအချက်လက်တွေကိုကြည့်ရင်ရခိုင်ပြည်နယ်ကမြို့နယ်6မြို့နယ်အခြားရက်ွက်နဲ့ကျေးရွာအုပ်စု152ခုမှာ ။ဘာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့မဖြစ်နိုင်ဘူးလဲဆိုတာပေါ်လွင်လာပါလိမ့်မယ်။ရှမ်းပြည်နယ်တွေကမိုင်းကင်မြို့နယ်ပြည်ထနာကတော့ပုံစံတစ်မျိုးပါ။အဲ့ဒီမှာ NLD ပြည်ခိုင်ဖြူ SNLD SNDP နဲ့တအောင်ပလောင်အမျိုးသားပါတီတို့ဝင်ပြိုင်ကြပါလိမ့်မယ်။ကော်မရှင်ကအခုလိုကြေညာလိုက်တဲ့အခါ NLD ပြည်ခိုင်ဖြူ SNLD SNDP လေးပါတီကရွေးကောက်ပွဲကျင်းပဖို့လက်မှတ်ထိုးပြီးပြန်တောင်းဆိုကြပါတယ်။တအောင်ပလောင်အမျိုးသားပါတီကလက်မှတ်မထိုးပါဘူး။အကြောင်းကတော့သူတို့ပါတီမဲဆွယ်စည်းရုံးဖို့လှုပ်ချိန်ရှမ်းလက်နက်ကိုင် RCSS SSA အဖွဲ့ရဲ့ချင်းချောက်တားမြစ်မှုတွေရှိခဲ့ပြီးသူတို့အနေနဲ့ကော်မရှင်ကိုလည်းတိုင်ကြားထားခဲ့တာကြောင့်လို့ဆိုပါတယ်။ပြောရရင်မိုင်းကင်မှာရွေးကောက်ပွဲမကျင်းပဖို့ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာ NLD ပါတီနဲ့မပတ်သက်မသက်ဆိုင်ဘူးဆိုတဲ့သဘောတွေ့ကြရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဝေဖန်နေကြတဲ့မိုင်းကင်ပလဝနဲ့ပေါတော်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ဖြစ်မဖြစ်စီစစ်ပြီးထက်ကြေညာပေးမယ်လို့ဆိုထားပါတယ်။2015တုန်းကတော့နောက်ဆုံးကြေညာချက်အောက်တိုဘာလ28ရက်နေ့မှာထုတ်ပြန်ခဲ့တာကြောင့်စောင့်ကြည့်ရအောင်မယ့်အခြေအနေဖြစ်ပါတယ်။
ရွေးကောက်ပွဲကိုမတမာမှုလုပ်တဲ့လူတွေဟာအဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာမမှန်မကန်တခါတရံလက်တလုံးကြားမတမာမှုလုပ်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလုပ်ခဲ့ပြီးတဲ့ရွေးကောက်ပွဲတွေမှာအဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးအပြစ်အနာစာတွေရှိနေစေဖြစ်တာတွေ့နိုင်ပါတယ်။အကြောင်းကတော့ဥပဒေနည်းဥပဒေလှုပ်ထုံလုံနည်းတွေရဲ့အာဏာချက်တွေကအဓိကဖြစ်တာတွေ့နိုင်ပါတယ်။နမူနာအားဖြင့်ရခိုင်ပြည်နယ်မှာမဲပေးနိုင်သူ 18,000 ကျော်လောက်ပဲရှိတဲ့မောင်တော်တမျိုးနယ်တဲကိုအမျိုးသားလွတ်တော်မဲဆန္ဒနဲ့နှစ်ခုသတ်မှတ်ထားတာမဲပေးသူ1400ကျော်ပဲရှိတဲ့ကိုကိုချိုးမျိုးနယ်ကနေအမတ်3ယောက်ရွေးချယ်တင်မြှောက်စေတာစတဲ့ပြဿနာလိုပြဿနာတွေအများကြီးရှိနေစေဖြစ်ပါတယ်။အလားတူလက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်မြေတွေကိစ္စကလည်းအလားတူအပြည့်အနာစာမကင်းတဲ့ကိစ္စတစ်ခုဖြစ်ပြီးဥပဒေနည်းဥပဒေလှုပ်ထုံလုံနည်းတွေပြင်ဆင်ပါမှတမတော်လိုအဖွဲ့အစည်းနိုင်ငံရေးနဲ့မပတ်သက်တဲ့professional တက်မတော်ပုံစံမျိုးဖြစ်လာပါမှစလဲဆုံးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံစံမျိုးဖြစ်ပေါ်လာနိုင်လိမ့်မယ်ဖြစ်ကြောင်းပါ